လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ
်ဒီတစ်ခေါက်တော့လူငယ်တွေထကြတဲ့စာတွေနဲ့သူတို့ရဲ့မိကွန်းတွေပြီးတော့ဘယ်လိုစာမျိုးတွေဟာလူငယ်တွေအတွက်အသုံးအတည့်ဆုံးလဲဆိုတာကိုကျွန်တော်တွေးမိသမျှပြန်ပြီးတော့ပြောပြနေတာပါကျွန်တော်တို့ရေဝီအဖြစ်စာပေကိုနှစ်မျိုးပြောကြပါတယ်တုဒ္ဒစာပေနဲ့ယတ္တစာပေဆိုပြီးတော့ပါအဲဒီတော့မပြည့်စုံသေးဘူးလို့ကျွန်တော်ကထုံတက်ချင်တာပါဘာကြောင့်လဲဆိုတော့ဒသနစာပေကိုမေ့ပျောက်တယ်လို့ဖြစ်မှဆိုလို့ပါတချို့ကတော့တုဒ္ဒရဲ့အောက်မှာပဲဒသနကိုထားကြပါတယ်ကျွန်တော်ကတော့တရားခွဲကျင်သူပါ။ဘာကြောင့်လဲဆိုတော့ကျွန်တော်နားလည်ထားတာကယတ္တဆိုတာကမျောပါသွားတယ်ခံစားရတယ်စာအုပ်ကိုလက်ကမချခြင်းလောက်အောင်ကောင်းနေဆိုတာယတ္တကောင်းတယ်ပေါ့။တုဒ္ဒစာမျိုးကတော့တစ်ချိန်လုံးမှတ်နေရတာပါ။ကိုယ့်ရဲ့မှတ်ညာနဲ့ဆွဲအောင်ကြိုးစားရလို့ချရေးတာမျိုးနဲ့လုပ်ကြရတာ။နောက်ဆုံးတစ်မျိုးကတော့နားနားပြီးတော့မှဖတ်ရတဲ့စာမျိုးပေါ့။တပိုက်ပြီးသွားရင်တမျက်နှာပြီးသွားရင်အကြောင်းအရာတစ်ခုဆုံးသွားရင်စဉ်းစားသွားရတယ်ဆိုတာကတဒနာစာလို့မပြောရဲသည့်တိုင်တဒနာကိုအားပေးတဲ့စာလို့ကျွန်တော်ကပြောပါတယ်အတွေ့အကြုံစာတွေမှာပဲကြည်ပါကျွန်တော်လူငယ်တွေနဲ့အတော်များများစကားပြောကြည်ပါတယ်လူငယ်တွေဟာသူတို့ဘယ်စာမျိုးရွေးဖတ်ကြသလဲဆိုတာရွေးဖတ်သင့်တယ်လဲဆိုတာပြောကြတဲ့အခါမှာအတွေ့အကြုံစာပေးတယ်ဆိုပါတော့ခီးသွွားအတွေ့အကြုံတွေလည်းပါမယ်ထူးခြားတဲ့ဘဝရဲ့အတွေ့အကြုံတွေလည်းပါမယ်အဲ့ဒီထူးခြားတဲ့ဘဝဆိုတဲ့အထက်မှာပဲဥပမာဗျာထောင်မှာအကြာကြီးနေခဲ့ဘူးသူတွေရဲ့အတွေ့အကြုံတွေလို့နောက်တစ်မျိုးကကြတော့သုံးနိုင်ဖြုံးနိုင်ရန်ကားနိုင်ဗယံဗဒာနိုင်တဲ့ဘဝတွေအကြောင်းလဲပါပါတယ်ဘယ်အကြောင်းလာမစို့ပါလို့ရပါတယ်အဲ့ဒါတွေကဘာလဲဆိုတော့အတွေ့အကြုံပါအဲ့တော့အတွေ့အကြုံကိုဖတ်တာကဘာလဲတုတ္တလားဆိုတဲ့အခါကျတော့အဲ့ဒီအတွေ့အကြုံပေါ်မှာမူတည်ပြီးတော့ကိစ္စတစ်ခုပြီးသွားတိုင်းမှတ်ချက်ချတဲ့အလေအထစာရေးတဲ့လူကိုယ်တိုင်ကမှတ်ချက်ချပေးတာမျိုးဒါမှမဟုတ်ရင်စာဖတ်သူကိုမှတ်ချက်ချခြင်းလောက်အောင်စွပ်ပေးခဲ့တာမျိုးအဲ့ဒါမျိုးကိုဖတ်သင့်တယ်လို့ကျွန်တော်လူငယ်တွေနဲ့ဆွေးနွေးတဲ့အခါလူငယ်တွေကလည်းရှားပွေဖတ်လာပြီးတော့ကျွန်တော်နဲ့အချိန်ရတဲ့အခါမှာဆွေးနွေးပြပါတယ်အထူးသဖြင့်ဆရာဖေမြင့်ပြန်တဲ့အစာအုပ်ထဲကမူမှန်အကျင့်မူမှန်စိတ်ဆိုတဲ့စာမှာကြည့်ပါခလေးကိုဟိုလက်ခုပ်တစ်ဖောင်လောက်မြင့်တဲ့စာအုပ်စင်ပေါ်တင်ပေးပြီးတော့အဖေရအောက်ကနေခုံချခိုင်းပါတယ်ခလေးကခုံချဖို့မရဲတဲ့အခါမှာပြောတယ်ခုံချလေကွာဖေဖေဖားလိုက်ပါပေါ့တိတ်ပျော်ဖို့ကောင်းတဲ့ကစားနည်းကွာအရန်ပျော်မှတားခုံချလိုက်ဆိုတော့ခလေးကခုံချလိုက်တဲ့အခါမှာဖေအေကမဖမ်းမင်းနဲ့စီးမကြိုပဲနဲ့ရှောင်ပေးလိုက်တော့ခလေးဟာကျန်းပေါ်ကိုအဲ့ဒီလူကြီးလက်ခုပ်တစ်ဖောင်လောက်မြင့်တဲ့အမြင့်ပေါ်နေဘိုင်းကနေလဲကြပါတယ်ခလေးကနာနာကျင်ကျင်ဝိရဏဂျားတွေကသူ့ဖခင်ကိုနာကြီးစွာနဲ့ကြည်ပါတော့တယ်အဲ့ဒီမှာပဲအဖေကမမေ့တဲ့စကားကိုပြောပါတယ်မှတ်ထားကွဘဝမှာမင်းဘသူ့ဘဝမှာမယုံနဲ့လို့ပြောပါတယ်အဲ့ဒါကိုဖတ်ပြီးတဲ့လူငယ်တိုင်းကအင်မတန်ဆွဲလန်းသွားပါတယ်သူတို့ကဟုတ်လိုက်လေလို့ပြောကြပါတယ်ကျွန်တော်ကပြန်ပြီးတော့သူတို့ကိုတစ်ချက်တော့ထောက်ပြပါတယ်ဒါကမာဖီးယားကောင်းဆောင်လေမာဖီးယားတို့ရဲ့အနှစ်သာရသူတို့ရဲ့ဘဝရှင်သန်မှုဟာယုံကြည်မှုနဲ့မဟုတ်ဘူးလက်ဦးမှုနဲ့ရှင်သန်ကြရတာအာကြီးမှုနဲ့ရှင်သန်ကြတာအဲ့တော့မာဖီးယားတွေကသူများကိုယုံနေမယ်ဆိုရင်အသက်ခံရဖို့ကများတယ်ဒါကြောင့်မှသူ့ဘဝကြောင့်သူပြောတဲ့စကားပါဆိုတာကိုဆက်ပြီးတော့ဆွေးနွေးပြကြတာပါတကယ်တမ်းလူဘဝမှာတာမန်ဘဝတွေမှာအဲ့ဒီလောက်တန်တရားကြီးနေလို့အလုံးမဖြစ်ပါဘူးအဲ့တော့စာရီဆိုတာကကိုစီကိုစီဘဝတွေကပဲလာတာပဲကိုတခါကျွန်တော်ကျတိဥပုပ်ဆောင်တဲ့ပုံမြင်လေးကိုဖတ်ပြပြီးတော့ဆွေးနွေးဘူးပါတယ်ဥပုပ်ဆောင်မယ်ဆိုပြီးတော့ကြောက်ဖြာကြီးရရေတွေဝိုင်းသွားတော့သူဘဲမှသွားစရာမရှိစားစရာမရှိလို့ဥပုပ်ဆောင်တာပဲကောင်းပါတယ်ဆိုပြီးတော့စောင့်နေအဲ့ဒီချိန်မှာဒါကိုနတ်တရားတွေကသူ့ဥပုပ်ကတကယ်လားဆိုသိကျင်လို့တမင်တရေအယောင်ဆောင်ပြီးတော့ကြောက်ဖြာဖို့ပတ်ပြေးတယ်အဲ့မှာထပြီးတော့ဖမ်းတယ်နောက်ဆုံးမမီတဲ့အဆိုးမှာတော့တော်ဝါသေးရဲ့ငါဥပုပ်မကြိုးဘူးဆိုပြီးသူ့ကိုယ်သူကျဉ်နှက်နေတဲ့ကိစ္စပါလူငယ်တွေကအင်မတန်သဘောကျကြပါတယ်ပြီးတော့သူတို့မှတ်ချက်ပေးကြပါတယ်လူငယ်တွေရဲ့မှတ်ချက်ကဒီဟာမျိုးဟာမမီနိုင်တော့တဲ့ကိစ္စမဟုတ်လို့လက်လျှော့လိုက်ရတာကိုပဲတီလာလုံတယ်လို့ပြောလို့ရမလားဆိုပြီးတော့ရီမောကြတာပါဒီလိုပါပဲကျွန်တော်ဗရမများလက်စွပ်အကြောင်းကိုလည်းပြောပါတယ်မင်းကြီးမင်းသားတွေတော်ထဲမှာလမ်းပြောင်းရင်းနဲ့ထမင်းစားတဲ့အခါငတ်ပြတ်လွန်းတဲ့အခါမှာထင်းခုတ်သမားစီကထမင်းတထုပ်ကိုဗရမားလက်စွပ်နဲ့လဲစားတဲ့အကြောင်းကိုဖတ်ကြတဲ့အခါမှာလူငယ်တွေမှတ်ချက်ချနိုင်ပါတယ်တန်ဖိုးဆိုတာကမတည်ငြိမ်ဘူးသူ့နေရာနဲ့သူ့အပေါ်မှာပဲမူတည်ပြီးတော့ရှိနေတယ်ဆိုတာကိုလူငယ်တွေကမှတ်ချက်ချပါဒီကနေပြီးတော့တဖြည်းဖြည်းနဲ့စာတွေဖတ်တိုင်းမှာကောက်ချက်ချတဲ့အကျင့်တွေရလာတာပေါ့ဒါနဲ့ဒီကနေ့ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေအကြောင်းကြီးတဲ့အစာတွေကိုသူတို့ဖတ်ကြပါတယ်။ဥပမာကြည့်ပါပြင်သစ်နိုင်ငံသမ္မတဖြစ်လာတဲ့မက်ခရွန်ဟာအခု36နှစ်ကျော်ပဲရှိပါသေးတယ်။ Ukraine တို့နိုင်ငံရဲ့ဝင်ကြီးချုပ်ကလည်းအသက်30ကျော်40မပြည့်သေးပါဘူး။ဘယ်ဂျီယံဝင်ကြီးချုပ်ကလည်း38နှစ်ပါ။တကယ်ဟိုအတွေးခေါ်နဲ့ညီချင်းမှုနှစ်ပေါင်းရာချီပြီးတော့ဥဆောင်ခဲ့တဲ့ဆိုတဲ့ဂရိနိုင်ငံအဲ့ဒီနိုင်ငံရဲ့နောက်ကနေဒါလိုကျယ်ပြန့်ကြီးမားပြီးတော့ကိပက်ခွဲထွက်ရေးပြဿနာတော့ရှိနေတဲ့နိုင်ငံတွေမှာတော့အသက်40ကျော်တွေကဝင်ကြီးချုပ်တွေသမ္မတတွေဖြစ်ကြတယ်။နိုင်ငံအကြီးအကဲတွေဖြစ်တယ်ပေါ့လေ။ပြောရရင်ဒီနိုင်ငံတွေတော့ပေါ့သေးသေးတခုမှမပါဘူး။အဲ့တော့လူငယ်တွေကဒါကိုပတ်ပြီးတော့ဘာတွေများကောက်ချက်ချကြပါသလဲ။အတွေ့အကြုံဆိုတာတဲ့ဘလောက်ထိလိုအပ်ပါသလဲတဲ့။အရေးသွေးပြည့်မှုမှုအတွက်အသက်အပိုင်းခြားဘလောက်ထိလိုပါသလဲဆိုတာသူတို့ဘာသာသူတို့တွေးဆနေကြတာကိုတွေ့ရပါတယ်။ကျွန်တော်ဝင်ပြီးတော့မှတ်ချက်မပေးခဲ့တော့ပါဘူး။